အမေရိကန်ပြည်ထောင်စုကနယူးယောက်မြို့ကုန်းသွယ်ရေးအဆောက်အုံဝါရှင်တန်မြို့တော်နားကပန်တဂွန်ကာကွယ်ရေးဝန်ကြီးဌာနနဲ့ပန်ဆယ်ဗေးနီးယားအနောက်ပိုင်းကလယ်ကွင်းပြင်ကြီးတို့ကိုအကြမ်းဖက်သမားတွေ2000တခုနဲ့စက်တင်ဘာလ17ရက်နေ့တိုက်ခိုက်မှုတွေကြောင့်တေဆုံးခဲ့ကြရသူတွေကိုအောက်မေ့သတိရတဲ့အနေနဲ့တိုက်ခိုက်မှု5နှစ်ပြည့်တဲ့မနေ့တုန်းကသမရဘုရှ်အဲ့ဒီ3နေရာကိုတွားရောက်ခဲ့ပါတယ်။ညပိုင်းမှာတော့သမရကဒဏ္ဍာရီလုံးကိုရုံမြင့်တန်ကြားကနေမိန့်ခွန်းပြောကြားခဲ့ပါတယ်။အကြမ်းဖက်သမားတွေရဲ့အနေကိုဆက်ပြီးရင်ဆိုင်နေရတဲ့အချိန်မှာနိုင်ငံမှာစီးလုံးညီညွတ်ကြဖို့ပြောသွားပါတယ်။ဒီကြောင့် VOA သတင်းတောက်ပေါ်လာဝက်ဆန်ဘလို့များသတင်းပေးပို့ထားပါလဲပြောပြပါဒေါ်လာလာတန်ရှင်
။ဟုတ်ကဲ့ဤတန်တာမနီကကြောက်ရောက်ခဲ့တဲ့အကြမ်းဖက်သမားတွေစက်တင်ဘာ17ရက်ကအမေရိကန်ပြည်ထောင်စုကိုတိုက်ခိုက်ခဲ့တဲ့၅နှစ်မြောက်နေ့မှာတော့အဲ့ဒီချေကွဲဖွယ်ရာနေနဲ့ပတ်သက်လို့စိတ်လှုပ်ရှားဖွယ်ရာရုပ်ပုံတွေကိုနိုင်ငံအနေနဲ့သတင်းမီဒီယာတွေပေါ်မှာတစ်နေ့လုံးမြင်တွေ့ခဲ့ကြရပြီးဝန်ထမ်းမဆုံးနဲ့ခံစားခဲ့ကြရပါလိမ့်။အဲ့ဒီနေ့အကုန်ဆုံးဂျင်ညာပိုင်းမှာတော့တမရကအမေရိကန်နိုင်ငံသားတွေကိုမိကွန်းပြောကြားခဲ့ရမှာနိုင်ငံကိုဖြည့်သိမ့်ပေးဖို့နဲ့အကြမ်းဖက်မှုစစ်ဆင်နွှဲနေတဲ့နိုင်ငံရဲ့ခေါင်းဆောင်ဖြစ်ပူးတွဲတာဝန်ယူပြီးပြောကြားသွားပါလေ
On this day we remember the innocent who lost their lives and we pay tribute to those
အသက်ဆုံးရှုံးသွားခဲ့သူတွေကိုကျွန်တော်အခုဒီကနေ့မှာပြန်ပြီးတော့အမှတ်ရကြပါတယ်အခြားသူတွေကိုကယ်တင်ဖို့ရာအသက်ပေးခဲ့ကြသူတွေကိုလည်းကျွန်တော်တို့လေးစားဂုဏ်ပြုကြပါတယ်
အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်တည်ဆုံးခဲ့ကြသူတွေရဲ့ပူဆွေးတဲ့မိသားစုမျက်နှာတွေကိုမြင်တွေ့ရတာနဲ့ခုလိုလူသစ်ပေါင်းများစွာတည်ဆုံးမှုကြောင့်အမေရိကန်နိုင်ငံသားတွေဘယ်လိုခံပြင်းမှုရှိလာတဲ့အကြောင်းကိုလည်းသမရကပြောကြားသွားပါလိမ့်။အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဟာစီးရီးပြည်ပကအသွင်သဏ္ဍာန်တက်တယ်မဟုတ်ဘူးလို့လည်းသမရကပြောပါလိမ့်။ဒါဟာ27ရာစုရဲ့ပြတ်သားတဲ့အတွေးခေါ်ပိုင်းဆိုင်ရာရုန်းကန်မှုဖြစ်ပြီးဒီမျိုးစိတ်ကထမ်းဆောင်ရမယ်တာဝန်ဖြစ်တယ်လို့လည်းသမရကပြောကြားသွားပါလိမ့
်။ America did not ask for this war and every American wishes it were over. So do I.
ဒီစစ်ပွဲကိုအမေရိကန်တွေကတောင်းဆိုခဲ့တာမဟုတ်ပါဘူး။အမေရိကန်လူမျိုးတိုင်းကဒါကိုပြီးဆုံးသွားပါစေလို့ဆုတောင်းပါတယ်။ကျွန်တော်လည်းဒီလိုပါပဲ။ဒါပေမဲ့စစ်ပွဲကမပြီးပါဘူး။ကျွန်တော်တို့ဖြစ်စီဒီအဆုံးရောက်တွေဖြစ်စီတစ်ဖက်ဖက်ကအနိုင်မရမချင်းမပြီးနိုင်တဲ့ဆက်ပါ
။စက်တင်ဘာ17ရက်တိုက်ခိုက်မှုနောက်ပိုင်းအမေရိကန်ပြည်ထောင်စုအနေနဲ့တစည်းတစ်လုံးဒီရပ်တည်ခဲ့တာဖြစ်ပါလိမ့်။ဒီနောက်နိုင်ငံတွေနဲ့စစ်ပွဲဆက်တင်ဆင်နွှဲခဲ့ပါလေ။ဒါပေမဲ့ယူရအချင်းဒီပေါ်မကျေနပ်မှုကြောင့်တင်းမာမှုတွေပေါ်ပေါက်ခဲ့ပြီးလက်ရှိအမေရိကန်လွှတ်တော်အမတ်နေရာတွေအတွက်မဲဆွယ်လှုပ်ရှားမှုမှာဒီအနေအထားဟာပေါ်လွင်လာတာတွေ့ရပါလေ။သမရဟာသူ့ရဲ့မိကွန်းထဲမှာခုလိုသူ့ပေါ်ဝေဖန်သူတွေကိုညှိညွန်ပြောကြားခြင်းမရှိခဲ့ပါဘူး။အဲ့ဒီအစားစက်တင်ဘာ17ရက်အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်မမေ့နိုင်တဲ့ဖြစ်ရာတွေကိုသမရကပြန်ပြောင်းထောက်ပြခဲ့ပြီးအီရန်ရဲ့အရှိအလေပိုင်းဒေသဟာအမေရိကန်နိုင်ငံသားတွေအတွက်ဘယ်လောက်အရေးကြီးတယ်ဆိုတာကိုသတိပေးဖို့ကြိုးစားသွားပါလေ
Our nation has endured trials and we face a difficult road ahead.
Winning this war ဟာဆန်းသက်စစ်ဆေးမှုကိုခံရပါတယ်ခက်ခဲတဲ့လမ်းကိုရှေ့ဆက်လျှောက်နေရပါတယ်ဒီစစ်ပွဲကိုအနိုင်ရဖို့ဆိုတာစူးစီးညင်ညွတ်တဲ့နိုင်ငံတကာအနေနဲ့ပိုင်းဖြတ်ထားတဲ့ကြိုးပမ်းအားထုတ်မှုတွေလိုအပ်ပါတယ်ဒါကြောင့်လည်းပဲကျွန်တော်တို့ရဲ့မတူကွဲပြားတာတွေကိုဘေးကိုဖယ်ထားပြီးတော့ကျွန်တော်တို့အပေါ်ကြောက်ရလာတဲ့သမိုင်းပြည်တာဝန်ကိုထမ်းဆောင်ဖို့အတူတကွလက်တွဲဆောင်ရွက်ကြရပါမယ်
။ဣရတ်မှာအောင်မြင်မှုအရေးကြီးတဲ့အကြောင်းဣရတ်စစ်ကိုတတိယကမ္ဘာရဲ့စစ်အဖြစ် Al-Qaeda ခေါင်းဆောင်ဥဆာမာ Bin Laden ကခေါ်ဆိုခဲ့တဲ့အကြောင်းလည်း Mr. Bush ကထောက်ပြခဲ့ပြီးဣရတ်မှာ Bin Laden လိုအကြမ်းဖက်သမားတွေကိုဘယ်တော့မှအရှုံးပေးမှာမဟုတ်တဲ့အကြောင်းလည်းသမရကပြောကြားသွားပါလိမ့်။ Al-Qaeda ခေါင်းဆောင်ကိုခြေရာခံရှာဖွေရမှာသမရ Bush အစိုးရရဲ့တန်တိတ်ထန်ခိုင်မာမှုမိကွန်းထုတ်ခံရခြင်းမှာဘင်လာဒင်နဲ့သူ့အပေါင်းပါတွေကိုဖမ်းမိနိုင်ဖို့ဘယ်လောက်အချင်းကြာကြာအမေရိကန်ပြည်ထောင်စုကမတွေ့တွေ့အောင်ရှာပြီးတရားဥပဒေအရအရေးယူသွားမှာဖြစ်တယ်လို့လည်းသမ္မတကပြောကြားသွားပါလေ။အမေရိကန်ပြည်ထောင်စုအတွက်တော့စက်တင်ဘာ17ရက်တိုက်ခိုက်မှုတွေဟာခြေကွဲဝင်းနေပွေရာအဖြစ်ဆိုးကြည့်တဲ့မကတဲ့အကြောင်းကမ္ဘာပေါ်အမေရိကန်ကရှုမြင်ပုံကိုလည်းပြောင်းလဲစီခဲ့တဲ့အကြောင်းအဲ့ဒီကန်ကြမ္မာဇိုးဝင်ခဲ့တဲ့နေ့မှာအမေရိကန်နိုင်ငံနေနဲ့မကောင်းဆိုးဝါးရဲ့မျက်နှာကိုမြင်တွေ့ကြရတာဖြစ်ပြီးအရင်ကလည်းဒီမကောင်းဆိုးဝါးကိုနှိမ်နှင်းခဲ့ဘူးသလိုနောက်ထပ်လည်းနှိမ်နှင်းပြစ်နိုင်မှာဖြစ်တယ်လို့လည်းသမရကပြောခဲ့ပါတယ်